ရခိုင်ရခိတပြက်ကလေးထုတ်ဝေသူကိုတိုင်အောင်မြတ်နဲ့အဖော်ဖြစ်လိုက်ပါသူကိုကောင်းမြတ်သူလမ်းပြဖြစ်ခေါ်ဆောင်လာသူတို့ဦးနဲ့အငှားရင်မောင်းတို့ကိုပြီးခဲ့တဲ့ဧပြီလ6ရက်နေ့ကဟိုင်းကြီးကျွန်းမှာပြက်ကလေးရောင်းချနေစဉ်မှာ ARB တိုင်းရဲတပ်ဖွဲ့ရုံးကဖမ်းဆီးခဲ့ပါတယ်။အဲ့ဒီပြက်ကလေးမှာတောင်းကျန်းသူတွေ၃နဲ့၃နှုန်းတွေပါနေတာကြောင့်ဆိုပြီးမတရားအသိဆက်သွယ်မှုပုံမှန်18နဲ့သူတို့ကိုဖမ်းဆီးခဲ့ပြီးပဋိပက္ခထောင်မှာထိန်းသိမ်းထားခဲ့ပါတယ်။မင်းကသူတို့ကိုငပူတော်တရားရုံးမှာရုံးထုတ်ခဲ့ပြီးပုံမှန်18နဲ့ပဲထောင်ဒဏ်2နှစ်စီပြစ်ဒဏ်ချမှတ်ခဲ့ပါတယ်။သူတို့စီးခဲ့တဲ့ငှားရင်ကိုလည်းနိုင်ငံပိုင်အဖြစ်တင်ဆက်လိုက်ပါတယ်။ကိုသိန်းအောင်မြတ်ရဲ့ဇနီးဖြစ်သူက
ရခိတပြက်ကလေးမှာဒီရခိုင်တက်မတော်နေလို့ထင်ထားရင်ဒီပြက်ကလေးကခုမှထုတ်လာတာမဟုတ်ဘူး။ဒီနေ့ဆိုရင်10နှစ်တိတိရှိပြီအပြက်ကလေးကရခိုင်တက်မတော်နေဆိုတာရခိုင်ရာဇဝင်အမိုင်းတော့ဟာပဲရှိခဲ့တယ်။စာအုပ်စာတမ်းနဲ့တကွာရှိခဲ့တယ်။အတက်မတော်လေးကိုထဲ့တာဒီပြက်ကလေးကပြီးတော့မြောက်ဦးခက်သမိုင်းနဲ့ပတ်သက်ပြီးတော့ရိုက်တဲ့ပြက်ကလေးမို့လို့သူကအဲ့ဒါကိုအေးအေးကိုထောက်ပံ့တယ်ဒီပြက်ကလေးရောင်းရောင်းဝင်နဲ့ထောက်ပံ့တယ်အေးအေးနဲ့ဆက်သွယ်တယ်ဆိုပြီးတော့သူတို့ကဖမ်းတာဖမ်းပြီးတော့ပုံမှန်18နဲ့ဆွဲတယ်ဆွဲပြီးတော့ဒီနေ့ထောင်ဒဏ်2နှစ်စီရတယ
်တရားရုံးမှာမနေ့ကကိုသိန်းအောင်မြတ်တင်ထားတဲ့ဗီဒီယိုဖိုင်တွေ Facebook ပေါ်မှာ share ပြီးတင်ထားတဲ့သတင်းတွေကိုဗီဒီယိုဆိုရင်ဗီဒီယို CD ကူးပြီးဓာတ်ပုံဆိုရင်ဓာတ်ပုံကူးပြီးတရားလိုဘက်ကတက်တယ်ဖြစ်တင်ပြခဲ့တယ်လို့လည်းကိုသိန်းအောင်မြတ်ရဲ့ဇနီးကပြောပါတယ်။အခုလိုရခိုင်ပြက်ကလေးရောင်းချလို့ဖမ်းဆီးခံထားရတဲ့လူငယ်တွေကိုထောင်ဒဏ်တွေချမှတ်တာနဲ့ပတ်သက်ပြီးဒီအမှုကိုလိုက်ပါကူညီဆောင်ရွက်နေတဲ့ရခိုင်မျိုးသားကွန်ရက်ရဲ့ဥက္ကဋ္ဌဦးတင်အောင်ထူးက
ပထမဦးဆုံးဆွဲဆိုထားတဲ့အချိန်မှာကျွန်တော်တို့ကိုယ်တိုင်လည်းအေရော်ဒီတိုင်းဒေသဒီအစိုးရဖွဲ့အရင်ကြီးတချို့နဲ့ကျွန်တော်တို့တွေ့ဆုံခဲ့ပေါ့နော်ဒီကိစ္စဟာမလူလာတဲ့ရှုပ်ထွေးမှုတွေဖြစ်လာနိုင်တယ်။လူငယ်တွေအနာဂတ်လည်းမင်းလာနိုင်တယ်ပေါ့နော်။အဲဒါကြောင့်ဒီကိစ္စကိုအတက်နဲ့ဆုံးပေါ့နော်။တက်ချင်ရောစဉ်းစားပေးဖို့ပေါ့နော်။ဒါဟာတယောက်တည်းစုံမှုတွေလည်းဖိခိုက်ရာရောက်တဲ့အချက်မဟုတ်ဘူး။ဒါအပြက်ကလေးကိုလွတ်လပ်စွာဒီလိုအနေနဲ့ရောက်ချမှာဖြစ်တယ်ပေါ့နော်။တကယ်လို့ဒီကုန်းတရားမှားရတဲ့လေပေါ့နော်။လူငယ်တွေဆုံးမပြီးတော့ပေါ့နော်။အတူတူပေါ့ဆောင်တဲ့ရှုထောင်းကပြန်လှုပ်ပေးနေတယ်။လူငယ်တွေရဲ့အနာဂတ်ကိုစဉ်းစားပေးနေဆိုပြီးကျွန်တော်တို့ပြောဆိုခဲ့တာရှိတယ်ပေါ့။အဒီပေါ်မှာလည်းသူတို့အနေနဲ့ဥတွေဟိုဟာနဲ့တိုင်ပင်ပြီးတော့သူတို့လုံဆောင်ပေးမယ်လို့ပြောခဲ့တယ်ပေါ့နော်။ဒါပေမဲ့အခုခေါင်းချခံရတဲ့အဆင့်ကြီးရောက်လာတာပေါ့နော်။မလိမ့်တာပင်ပင်နဲ့လိမ့်လာတယ်လို့ကျွန်တော်တို့မြင်တာ။နောက်ပြီးတော့ဒီအစိုးရအုပ်ချုပ်ရေးပိုင်းကတရားဥပဒေစိုးမိုးရေးကိုသိချစီစစ်ပြီးတော့ပေါ့နော်။ကျန်လို့ရှိရောက်စာခိုင်တယ်နိုင်မှုမရှိဘူးဆိုတော့အချက်ကိုလည်းကြားရရောက်တာပေါ့တစ်ချက်ပေါ့နော်။နောက်ပြီးတော့ဖြစ်ခနဲ့ဆိုရင်ဒီခက်ကတ်မှုတွေနဲ့ပတ်သက်ပြီးတော့ရခိုင်လူငယ်တွေကိုဆွဲချက်တင်တဲ့အဖြစ်မျိုးရောက်လာတာပေါ့ဒါခိုင်လူမျိုးတွေအတွက်ပေါ့နော်စိတ်နာကျင်မှုနဲ့ခံစားချက်တွေဖြစ်ပေါ်လာနိုင်တာ
ရခိုင်ပြက်ကလေးရောင်းချသူနဲ့အခြားသုံးကိုတရားရုံးကထောင်ဒဏ်2နှစ်စီပြစ်ဒဏ်ချမှတ်လိုက်တာနဲ့ပတ်သက်ပြီးကြားခဲ့ရတာပါမြမအစိုးရဟာလက်ရှိမှာလဲ AA စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီဖြစ်သူကိုအောင်မြတ်ကျော်ပါဝင်၈ဦးကို AA ကိုစင်ကာပူနိုင်ငံကနေငွေကြေးထောက်ပံ့နေဆိုပြီးအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့အကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးရေးယူထားတယ်လို့နောက်ထပ်ရခိုင်တိုင်းရင်းသား164ယောက်ကိုလည်းတရားခံပြေးစီရင်မှာထည့်သွင်းထားတယ်လို့သိရပါတယ်။ဒါပြင်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီမဖြစ်သူနဲ့ရောက်ဖဖြစ်သူတို့လည်းမင်းလေးမှာဖမ်းမိတဲ့ဖောက်ခွဲရေးပစ္စည်းကိစ္စတွေနဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးခံနေရပါတယ်ရှင်။